တောင်မီးလွဲတုံးရင်ရက်စစ်ကအားကိုဈေးတက်တက်ပါပါနဲ့ရောင်းနိုင်တဲ့အတွက်စီးပွားရေးတက်ချီခဲ့ပါလေ။ဒါပေမဲ့တောင်မီးတွဲကထွက်တဲ့အစိမ့်အတော့အမုံမွားဟာလေထုကိုညင်ညာနေတာကြောင့်ပြည်သူလူထုကကန့်ကွက်ဆန္ဒပြကြပါလေ။ဒါကြောင့်မလို့တောင်မီးတွဲတုံးရင်သဘာဝပတ်ဝန်းကျင်ကိုကာကွယ်တဲ့အသက်ပညာကိုလည်းတက်ကြွမှုလူတွေလို့ဂျကာတာအခြေစိုက်အာဆီယံစီးပွားရေးသုတေသနဌာနရဲ့133မျက်နှာစာရမှာဖော်ပြပါတယ်။ဂျပန်ပညာရှင်ကိရှိမိုဂိုဒူနဲ့အီချီရိုကူတာနီတို့ကတီးဖြတ်ပြီးလွန်ခဲ့တဲ့အောက်တိုဘာလကထုတ်ဝေတဲ့ Social Benefit of Clean Coal Technology စာရမ်းဖြစ်ပါတယ်။ကျောင်းဝင်းတွေတုံးမှုကြောင့်တဘာဝပတ်ဝန်းကျင်နဲ့ပြည်သူပြည်သားတွေအန္တရာယ်မဖြစ်ဖို့အလွန်အရေးကြီးပါတယ်။ကျောင်းဝင်းတွေအန္တရာယ်ကိုကာကွယ်တဲ့လေထုသတ်ဆင်ရေးစနစ် Air Quality Control System ဆိုတာကိုဒီထင်တာလေလို့ဆိုပါလေဒီစနစ်ကိုတော့ရင်အရင်အမီပုံမူစိုက်ထုတ်ရမှာဖြစ်ပြီးနဲ့ရေရှည်မှာအကျိုးခံရမှာဖြစ်ပါလေစင်ကာပူနဲ့ဘရူနိုင်းကလွယ်ပြီးကျန်းအာဆီယံရှစ်နိုင်ငံမှာရှောင်းမင်းတွဲတုံးဓာအားကိုတုံးကြပါလေဒါပေမဲ့လေထုတပ်ဆင်ရေးစနစ်ကိုတော့တုံးသူရှိတယ်လို့မတုံးသူလည်းရှိနေတာတွေ့ရပါလေ
လက်စစ်တာအားကိုဈေးတက်တော့တဲ့တုံးဆွဲနိုင်ဖို့ကျောင်းမီးတွေးကိုတုံးကြပါလေကမ္ဘောဒီးယားလာအိုထိုင်းဗီယက်နမ်ဖိလစ်ပိုင်မလေးရှားနဲ့အင်ဒိုနီးရှားမှာကျောင်းမီးတွေးတုံးဓာအားပေးစက်ရုံတွေရှိပါလေ1990ကနေ2020အထိအနှစ်30အတွင်းအာဆီယံ9နိုင်ငံရဲ့ကျောင်းမီးတွေးတုံးဓာအားပေးပမာဏဟာ3လောက်တိုးပွားလာပါလေအာဆီယံအုပ်စုမှာကျောင်းမီးတွေးဓာအားအတုံးအနည်းဆုံးဟာမြန်မာနိုင်ငံဖြစ်ပါလေအာဆီယံ9နိုင်ငံမှာ1990မှတိုင်ခင်ကတည်ဆောက်ခဲ့တဲ့ကျောင်းမီးတွေးဓာတ်အားမီဂါဝတ်4100ကျော်ရှိပြီး1990နောက်ပိုင်းမှာတည်ဆောက်တဲ့ဓာတ်အားကမီဂါဝတ်6000နီးပါးရှိပါတယ်။အဲ့ဒီတည်းကကမ္ဘောဒီးယားနဲ့လာအိုမှာဒေထုတန့်စင်ရေးစနစ်အနည်းချင်းရှိပြီးမြန်မာနိုင်ငံမှာလုံးဝကင်းမဲ့နေတာတွေ့ရပါတယ
်။မလေးရှား၊အင်ဒိုနီးရှား၊ဗီယက်နမ်နဲ့လာအိုနိုင်ငံကမီဂါဝတ်600ကျော်ရှိတဲ့ကျောင်းမီးတွေးတုံးဓာတ်အားပေးစက်ရုံကြီးတွေမှာလေထုတန့်စင်ရေးစနစ်ကိုမတုံးတဲ့စက်ရုံတွေရှိပါလေ။ဒါပေမဲ့ဖိလစ်ပိုင်နဲ့တိုင်းနိုင်ငံမှာတော့ကျောင်းမီးတွေးတုံးဓာတ်အားစက်ရုံကြီးအားလုံးမှာလေထုတန့်စင်ရေးစနစ်ကိုတက်ဆင်ထားတာတွေ့ရပါလေ။တိုင်းနိုင်ငံကကျောင်းမီးတွေးဓာတ်အား90ရာခိုင်နှုန်းဟာလေထုတန့်စင်ရေးစနစ်ကိုအသုံးပြုပါလေ။တိုင်းနိုင်ငံမှာကျောင်းမီးတွေးတုံးဓာတ်အားမီဂါဝတ်ပေါင်း4600ကျော်ရှိတဲ့အနေနဲ့မီဂါဝတ်450မှာဒါအမုံအမွားနဲ့နိုက်ထရိုဂျင်အောက်ဆိုက်ကင်းစင်ရေးစနစ်မတုံးတာကိုတွေ့ရပါတယ်။အင်ဒိုနီးရှားနဲ့ဗီယက်နမ်မှာလည်းအမုံအမွားနဲ့ကန့်တတ်နေပါရေးကဒါအဓိကထားပြီးနိုက်ထရိုဂျင်အောက်ဆိုက်ကင်းစင်ရေးဘက်မှာအားနည်းနေတာတွေ့ရပါတယ်
။ဒေထုတန့်စင်ရေးစနစ်ကိုထိထိရရောက်စီမံကုကဲပြီးအကောင့်ထဲပေါ်နိုင်မှသာလေကောင်းလေတန်ရပါလိမ့်မယ်။ကြာထန်းတာတွေဥပဒေစီးနင်းတွေကိုဟုတ်ဖြစ်ရင်အရေးယူဖို့ဘ ഹു အစိုးရတာဝန်ယူရမယ်လို့မြန်မာနဲ့ထိုင်းမလေးရှားကဆိုပါတယ်။အင်ဒိုနီးရှား၊ကမ္ဘောဒီးယားနဲ့လာအိုတို့မှာတော့ဘ ഹു အစိုးရမှာရောဒေသန္တရအစိုးရမှာရောအရေးယူကိုင်ခွင့်ရှိပါတယ်။ကမ္ဘောဒီးယား၊လာအိုနဲ့မြန်မာမှာကျောင်းမီးတွေးလျှက်စစ်ဆေးရုံကိုဒေသန္တရအစိုးရကစောင့်ကြည့်ရပါတယ်။မြန်မာလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကလူမှုညဉ့်ဉန်းမှုအခြေအနေကိုတောင်းယူကြည့်ရှုခွင့်ရှိပါတယ်။လေထုဆိုင်ရာသတင်းအချက်လက်တွေကိုကွန်မြူနီကွန်ပျူတာမှသာတူလောင်ထားရပါလေ
။လေထုတန့်စင်ရေးစနစ်တက်စီနဲ့အတွက်အရင်မီပုံများလာသလိုလျှက်စစ်ဓာအားကကို10ရာခိုင်နှုန်းက20ရာခိုင်နှုန်းအထိတိုးမြင့်နိုင်မယ်ဆိုရင်တွက်ချီခိုက်မယ်လို့ယူဆပါလေ။ဒါကြောင့်ကြောင်မီဝေးဓာအားပုံအာဆီယံနိုင်ငံတွေမှာလေထုတန့်စင်ရေးစနစ်တုံးမှုကြောင့်မီတာကတက်ပေါ်ပါလေ။စတင်တုံးဆွဲတဲ့ပထမ10နှစ်ကာလမှာမီတာကထိုးတက်သွားပြီးဒုတိယဆင်းရဲကာလမှာကျဆင်းသွားတာတွေ့ရပါပဲ။လေထုတန့်စင်ရေးစနစ်တက်စင်တဲ့ဈေးစကားမတူကြပါဘူး။ဥပမာထိုင်းနိုင်ငံမှာနှစ်စဉ်ဒေါ်လာတန်း200လောက်ကုန်ကြပြီးမြန်မာနိုင်ငံမှာတော့ဒေါ်လာတန်း600ကျော်နှစ်စဉ်ကုန်ကြနေပါပဲ။ဒါမင်းနဲ့အာဆီယံပြည်ထောင်စုဌာနရဲ့လေ့လာကြည့်ရရင်လေထုတန့်စင်ရေးစနစ်ကိုတုံးတဲ့အတွက်ရရှိလာတဲ့အကျိုးအများဟာကုန်ကျစရိတ်တွေအများကြီးပါတယ်လို့ဆိုပါပဲတကယ်တော့ပတ်ဝန်းကျင်တန်ရှင်းမှုနဲ့တန်ဖိုးကိုဒေါ်လာနဲ့တိုင်းတာလို့ရတာမဟုတ်ပါဘူးကျောင်းမီးတွေးအမားစားကိုတုံးပြီးလေထုတပ်ဆင်ရေးစနစ်အများဆုံးတပ်ဆင်ထားတဲ့ ထိုင်းနိုင်ငံဟာမြန်မာအတွက်စံနမူနာတစ်ခုဖြစ်လိမ့်မယ်လို့ပြောလို့ရပါတယ်ခင်ဗျာ။